တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့ကိုဗစ်ပိတ်ဆို့မှုတွေအဆုံးသတ်ရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာရဲတပ်ဖွဲ့ကတနင်္လာနေ့ကဆန္ဒပြသူတွေကိုဖမ်းဆီးလိုက်ပါတယ်။တရုတ်နိုင်ငံမှာ1989ခုနှစ်ဒီမိုကရေစီအရေးဆန္ဒပြပွဲတွေဖြိုခွင်းခံရပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေမရှိသလောက်ဖြစ်ခဲ့ပြီးမှအခုလက်တလောနိုင်ငံတော်မျိုးကြီးတွေနဲ့တက္ကသိုလ်ကျောင်းတွေမှာစုဝေးဆန္ဒပြနေကြတာပါ။နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသမြို့တော်အူရုမ်ချီမှာပြီးခဲ့တဲ့သတင်းပတ်ကမိလောင်မှုဖြစ်ပွားခဲ့တာမှာကိုဗစ်ပိတ်ဆို့မှုဆင်းမြင့်နေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရတဲ့အပေါ်လူတွေကအပြစ်တင်ခဲ့ကြပါတယ်။ဆန္ဒပြသူတွေကတရုတ်သမ္မတရှီချင်းဖင်ယာရုကနှုတ်ထွက်ဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်ရှိဖို့တောင်းဆိုနေကြတာပါ။မြို့တော်ပေကျင်းနဲ့စီးပွားရေးအခြေချကျတဲ့ရှန်ဟိုင်းမှာတင်းငွေတွေနဲ့ဆန္ဒပြလူအုပ်ကြီးနဲ့ရဲတပ်ဖွဲ့တို့ပြည်ပခါဖြစ်ပွားခဲ့ပါတယ်။တင်းငွေတွေနဲ့မွန်လဲပိုင်းမှာတော့ယာနဲ့ချီတဲ့လူတွေစာရွက်တွေနဲ့ပန်းတွေကင်ဆောင်ပြီးစုဝေးအတန်တိတ်ဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့အပိလာတုန်းကလည်းသမရရှိချင်းဖြင့်ရဲ့တင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေအပေါ်ရှန်ဟိုင်းမြို့ကနေကန့်ကွက်ဆန္ဒပြခဲ့ကြသလိုအခုအစောပိုင်းမှာလည်းအလားတူကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့တာမှာလူမှုကွန်ရက်ရဲ့အကူအညီနဲ့တခြားမြို့တွေပါပါဝင်လာခဲ့တာကြောင့်အခုဒီချိန်ဟာအကျယ်ပြန့်ဆုံးဖြစ်လာခဲ့ပါတယ်ခင်ဗျာ